ဒီကနေ့ကျင်းပခဲ့တဲ့နိုင်ငံရေးမျိုးဆက်တစ်တွေကနိုင်ငံရေးမျိုးဆက်ဟောင်းတွေကိုကာရဝပြုတဲ့ပွဲမှာတော့သခင်သိမ့်ဖေသခင်လှကွန်းသခင်ချန်ထွန်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်တွေဖြစ်တဲ့ဦးတင်ဦးဦးဝင်းတင်ဦးတန်ထွန်းစတဲ့ပုဂ္ဂိုလ်ကြီးတွေအပါအဝင်စုစုပေါင်းအယောက်20ကျော်ကိုမျိုးဆက်အသီးသီးကကြောခဲ့ကြတာပါအဲ့ဒီကြောပွဲမှာလွတ်လပ်ရေးကြိုးပမ်းမှုကာလကနေဒီကနေ့ဒီမိုကရေစီရေးကြိုးပမ်းမှုကာလအထိနိုင်ငံရေးမှာပါဝင်ခဲ့တဲ့မျိုးဆက်အသီးသီးအယောက်200ကျော်တက်ရောက်ခဲ့ကြပါတယ်ဒါကြောင့်မျိုးဆက်အလုံးစုယုံမိခြင်းနဲ့အတူမြန်မာဒီမိုကရေစီရေးနဲ့တိုင်းရင်းသားသွေးစည်းညီညွတ်ရေးတွေပေါ်ဆောင်မဲ့၂၁ရာစုပင်လုံညီလာခံပေါ်ပေါက်တဲ့အထိမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်ဆန်းစုကြည်ကဦးဆောင်ကြိုးပမ်းဖို့ဝိုင်းဝန်းမြစ်တာရက်ခံခဲ့ကြပါတယ်။ဒီပန်ကြားလာတဲ့ပတ်သက်လို့မှတ်တမ်းတင်ထားတဲ့ NLD ပြန်ကြားရေးတာဝန်ခံဦးအောင်ကျန်ကအခုလိုပြောပြပါဗျာ။အဲ
ဒီပန်ကြားလာတော့ဒီချိန်မှာမျိုးဆက်ပြန်တဲ့ပြည်နယ်ကြီးထုလို့ရနေတယ်။ဒီမိုကရေစီပေါ်ဆောင်နိုင်မှုဆိုရင်ကျွန်တော်တို့လူရတဲ့နေနေရမရှိဖြစ်လို့ရတယ်။ဒါကြောင့်မလို့ဒုတိယကျင်းပင်လုံးရီလာကန်လို့တခုချင်းပါပြီးတော့ပင်လုံးသဘောတူစားချက်လို့ကဲဒိုင်းနာများအားလုံးတောင်လေတင်းမြတ်တဲ့ကပ်ပြောင်စုလူတယောက်ကိုပေါ်ထွက်လာတဲ့ဒီဆောင်ရွက်ဖို့လူနဲ့ချက်ပါတယ်။အဲဒါကြောင့်မလို့အဲ့ဒါကိုကလေးမျိုးချင်းအစားရန်ဖြစ်နေဒုတိယပင်လုံးရီလာကန်ကိုရေးလက်မှတ်ရေးထိုးပြီးတော့ကျွန်တော်သဘောတူထားတာရှိပါတယ်။အဲဒီဟာကိုအကောင့်တဲ့ပို့ဖို့ဆိုတာကတော့အခုဆိုရင်အသင့်တော်ဆုံးပုဂ္ဂိုလ်အတက်တဲ့ဆိုင်နဲ့မကြသေးမီရမှာအင်ဂျေတို့ကတောင်းအပ်ပြန်လွတ်လာတဲ့ပေါ်ကမြမတို့ကစီပေါင်းကြောင်မျိုးသားတို့ကစီဖွဲ့ချုပ်ကထွေထွေးမှုကောင်းဆန်းစုကြည်ပဲဖြစ်ပါတယ်ဒါကြောင့်မလို့ကောင်းဆန်းစုကြည်ကိုတိုင်းသာကောင်းဆောင်များနိုင်ငံအင်အားကြီးများကနေပြီးတော့ဒုတိယချင်းပြည်တော်သဘောတူညီချက်အောင်မြင်စွာပေါ်ထွက်လာတဲ့အထိတိုင်းသာလုံးကိုစီးုံပြီးတော့တိုင်းပြည်လုံးကိုစီးုံပြီးတော့အမျိုးရှင်အားကြီးများလုံးကိုစီးုံပြီးတော့ဆောင်ရွက်ပြီးတော့တောင်းတပြရစီလို့အဲ့လိုမြစ်တာခံတယ်သူမြစ်တာခံပြီးတဲ့အခါကျတော့ဇူမီမျိုးသားကောင်းဆောင်ဖြစ်တဲ့ဥတုရှင်ချင်းထံကမြမဒမိုစီကောင်းဆောင်နဲ့အဖွဲ့ချုပ်ထရီတွင်းမှုကောင်းဆောင်ရှိကြည်လက်ကိုစူပေါင်းလက်မရေးထိုးထားတဲ့အဲ့ဒီလူရင်းလူရကျင်ပင်လုံးကြီးလာကကျင်းပါရေးစာတန်းကိုပေးရပါလိမ့်မယ်။အ
ဲ့ဒီဘွဲကိုကမခရပြူရမှာပါဝင်ခဲ့တဲ့88မျိုးဆက်ကြောင်းသားတဦးဖြစ်တဲ့ကိုဖြိုးမင်းသိန်းကလည်းအခုလိုပြောပါတယ်
။ဒီနေ့ဘွဲရဲ့အဓိကနှိမ့်ချုပ်ကတော့ဝါရင်နိုင်ငံရေးသမားကြီးတွေကိုနောက်မျိုးဆက်တွေကနေပြီးတော့ခါရဝပြူလာပါ။အဲဒါကိုစစ်သားရှိရဲ့နိုင်ငံရေးခန္ဓာဝယ်လေးဖြစ်အောင်ဒေါံဆန်းစုကြည်ကိုလည်းနိုင်ငံရေးခေါင်းဆောင်မှုအနှံ့လာပါအဓိကတော့ဗျာမြန်မာနိုင်ငံမှာအခုဖြစ်နေတဲ့ဒီမိုကရေစီရေးလူ့ခွင့်ရေးအကုန်လုံးဗျာဒုတိယပင်လုံးညီလာခံခေါ်ယူနိုင်ရေးအထူးအဆင့်ဆင့်ပေါ့ဒေါံဆန်းစုကြည်ကနေဦးဆောင်မှုလက်ညှိုးမှုပေးပြီးတော့ဘာရင်နိုင်ငံရေးသမားကြီးတွေရော NLD ရောတိုင်းရင်းသားခေါင်းဆောင်တွေရောအားလုံးကနေပြီးတော့ပူးပေါင်းဆောင်ရွက်ကြမယ်ဆိုတဲ့သဘောကိုတတ်တာပါ
မျိုးဆက်အသီးသီးကဒီလိုတာဝန်ပေးရတာကိုဒေါံဆန်းစုကြည်ကပြန်လည်လက်ခံခဲ့ပါတယ်။ဒါပေမဲ့သူတူဦးတဲ့ဒီတာဝန်တွေကိုပြီးမြောက်အောင်ထမ်းဆောင်နိုင်မှာမဟုတ်တဲ့အတွက်အားလုံးကပူးပေါင်းကူညီဖို့ကိုလည်းဒေါံဆန်းစုကြည်ကပြန်လည်ပန်ကြားခဲ့ပါတယ်။ဒေါံဆန်းစုကြည်ရဲ့လက်ခံမှုနဲ့ကတိပြုချက်ကိုဦးအောင်ကျန်ကအခုလိုပြောပါတယ
်။အတုံးစီပေါင်းတော်ဒေါံဆန်းစုကြည်ပြောကြတဲ့မိန့်ငုံးကိုအချင်းချုပ်ပြောရရင်တော့တာဝန်ဆိုတာဟာတဲ့တာဝန်လို့ပြောလိုက်တာလေဝန်ထုပ်တစ်ခုကိုထားရမှာပဲတဲ့အဲ့ဒါဝန်ထုပ်ဆိုတာဒီပါလေတဲ့ဒီလိုပါလေအဲ့တော့ဒီမှာဒီတောင်မှာလဲမဆုံးမနစ်ချက်မနစ်ဂျူမန်မှာကတော့အမှတ်ခံပါလေတဲ့ဆိုတော့လည်းတန်းသာဒီလူတရားလုံးကပါဝင်ကူညီပြီးတော့ဆောင်ရွက်ဖို့တော့ဒူရမယ်တဲ့အဲ့လိုကူညီပြီးဆောင်ရွက်မှလည်းချိန်တူတူတက်မှာအောင်မိမိနဲ့ဆောင်ရွက်နိုင်တယ်လို့ဒီမှာပြောနေပါလေတဲ့အဲ့တော့ဒီဟာမချက်မနစ်လိုရတဲ့အားလုံးအကြီးကျယ်ဖြစ်တဲ့ဆိုတော့ဒီမှာအဟုတ်အောင်မြင်သည့်အထိဆောင်ပါမယ်လို့ပါကားကြည့်ပြီးပြန်ပြောပါဒီတက်မှာပြောရှင်းနေပြောကြတာကတော့ကျမခြေပြောင်းထားကြမယ်လို့ဂရီပေးတယ်လို့တော့မပြောပြရင်နဲ့တဲ့ဂရီဆိုတာဟာတဲ့ပြီးပြီးရင်ပြရပါလေတဲ့ဂရီဆိုတာပြီးပြီးလို့မတင်ရင်အားမဖြစ်ပါဘူးတဲ့ဂရီချက်ကကြပါတယ်ဒါကြောင့်မလို့အောင်မြင်တဲ့အထိပေါ့ရနေပဲနဲ့အဆုံးအချိုးပါမှမယ်လို့ပဲကျမပြောပြရသေးလို့အဲ့လိုသူကပြောပါလေ
အခုဝိုင်းဝန်းလှုပ်ဆောင်နေကြသလိုတိုင်းရင်းသားသွေးစည်းညီညွတ်ရေးအတွက်21ရာစုပင်လုံးညီလာခံခေါ်ယူကျင်းပမယ်ဆိုရင်လက်ရှိအားသာရှိတာတဲ့စစ်ဆေးကပါဝင်တဲ့နဲ့ဒါမှအတိတ်ပဲပြေဆုံးပြီးပန်းနိုင်ရောက်လိမ့်မယ်လို့ဒီကနေ့ကြောခန့်ပုံကူတူဖြစ်တဲ့သခင်ချန်တော်ကပြောပါတယ
်။လက်ရှိအနာရပုံကူတို့ကဒီဝဒစီယုံညီကြီးကိုတကယ်လူသားတယ်ဆိုလို့ရှိရင်အမှန်ကတော့ခေါင်းဆန်းသူကြီးတို့ကသူမျိုးစုခေါင်းဆောင်မျိုးတော့ဘာမှကလုံးထိတ်ကြပြီးတော့ဆွနူဝဲလုပ်နိုင်မှာအောင်မြင်နိုင်မှာပေါ့။ဒီတိုင်းတော့သူကမပါပဲနဲ့တော့ဒီမက်ကသူကစံကြီးညီညီကြီးတပေါ်မျိုးဖြစ်သွားနိုင်တာဘယ်လိုပဲသူကဒီစားလိမ့်မယ်သူကကြံ့မလို့လုပ်နေရတယ်
ဒါပြင်မြန်မာနိုင်ငံဒီမိုကရေစီထွန်းကားပြီးတိုင်းပြည်တည်ငြိမ်ဖွံ့ဖြိုးဖို့မဖြစ်မနေအမြန်ဆုံးတွဲဆုံဆွေးနွေးရေးလုပ်ဖို့အခင်ချန်တော်ကစစ်ဆေးကောင်းဆောင်ဗိုလ်ချုပ်မှုကြီးတန်းရွှေကို ထပ်မံတိုက်တွန်းလိုက်ပါတယ်ခင်ဗျာ